ရှိတော်ဆရာနိုင်ငံများဖွဲ့အာဆီယံကရွေးချယ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုခဲ့ပေမဲ့လည်းမြန်မာအရက်ဖက်လူမှုဖွဲ့စည်းတွေကကန့်ကွက်ခဲ့ကြတယ်လို့ဒေတာရင်းလွှတ်တော်အမတ်တွေကလည်းဝေဖန်ပြောဆိုထားပါတယ်။ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအာရီဝန်ယူဆော့ဖ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ဩဂုတ်လ4ရက်နေ့မှာရွေးချယ်ခဲ့တာပါ။ NUG ပြောခွင့်ရပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဒေါက်တာဆာဆာကဖြစ်နိုင်သမျှသူအောင်မြင်မှုရတာကျွန်တော်တေချာပေါ့မြင်နေပါတယ်အထူးကိုယ်စားလှယ်နဲ့ဆက်သွယ်လို့ဆောင်သွားဖို့ကျွန်တော်တို့အစင်းသင်းရှိနေပါတယ်လို့ပြောပါတယ်ဒါအပြင်အထူးကိုယ်စားလှယ်ဟာမြမအရေးကူညီလို့ဆောင်ဖို့အကောင်းဆုံးအနေအထားမှာရှိနေပါတယ်လို့လည်းဆိုပါတယ်ဆရာနာသိမ်းမိခြင်းကလေးကစားပြီးဒုဝန်ကြီးအာရီဝန်နဲ့သူစကားပြောဆိုခဲ့ပြီးတော့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတယ်လို့လည်းဒေါက်တာဆာဆာကပြောပါတယ်ဒါပေမဲ့လည်းမြမအရေးလို့ဆောင်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်း400ကျော်ကတော့ဒုဝန်ကြီးအာရီဝန်ကိုရွေးချယ်ခန့်အပ်တာမှာNUG ရဲ့သဘောထားကိုဘာမှပြောဆိုခွင့်မပေးခဲ့တဲ့အတွက်ဆိုပြီးတောက်ကြနေကပူးတွက်ထုတ်ပြန်ချက်တစ်ခုမှပယ်ချထားပါတယ်။အဖွဲ့အစည်း400ကျော်လို့ဆိုပေမဲ့လည်းသူတို့ရဲ့လုံခြုံရေးအတွက်ဆိုပြီးဘယ်အဖွဲ့တွေလဲဆိုတာအတိအကျဖော်ပြမထားပါဘူး။လူခွင့်ရေးဆိုင်ရာအာဆီယံလူတော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းဒုဝန်ကြီးအာရီဝန်ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်တဲ့အပေါ်ဝေဖန်ခဲ့ကြပါတယ်။အဓိကအကြောင်းကတော့အထူးကိုယ်စားလှယ်ဖြင့်ခန့်အပ်တဲ့အချိန်မတိုင်ခင်ဇွန်လကမြန်မာနိုင်ငံကိုသွားအုပ်ခဲ့ခြင်းအတွင်းစစ်ကောင်စီခေါင်းဆောင်တွေနဲ့ပဲတွေ့ဆုံခဲ့တာစစ်ကောင်စီက2020ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုဘဲရွေးကောက်ပွဲပြန်လုပ်မယ်လို့ပြောထားတဲ့လမ်းကြောင်းအတိုင်းလိုက်ပြောခဲ့တာတွေကို APHR ကထောက်ပြထားပါတယ်။အထူးကိုယ်စားလှယ်အာရီဝန်ကမြန်မာနိုင်ငံကိုသူသွားတဲ့အခါလက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ရသင့်တယ်လို့ပြောထားခဲ့ပေမယ့်ဘဲတော့သွားမယ်ဆိုတာကရေရာရာမရှိသေးပါဘူး။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံအထူးကိုယ်စားလှယ်နဲ့လိုရဲလို့ဆောင်ဖို့သူအစင်းသင်းရှိနေတယ်လို့ပြောထားပါတယ်။